အစ္စရေးနိုင်ငံမှာမလေးတုန်းကကျင်းပခဲ့တဲ့လွတ်တော်ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ဘင်ဂျမင်နတာယာဟုကရောသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့ဘန်နီဂန်စ်ကရောအနိုင်ရတယ်လို့ပြောနေကြပါတယ်။အခုချိန်အထိနောက်ဆုံးမဲရလက်တွေထွက်မလာတဲ့သေးတာကြောင့်ဘသူအနိုင်ရတယ်လဲဆိုတာပြောဖို့ခက်နေပါတယ်။အစ္စရေးရုံမြင့်တန်ကြားဌာနတစ်ခုမှဖော်ပြတဲ့စီးရင်ရဆိုရင်ဝန်ကြီးချုပ်နတာယာဟုရဲ့လီကွတ်ပါတီကအနေငယ်အသာရနေတယ်လို့ဆိုပါတယ်။တခြားရုပ်တံတစ်ခုမှတော့အရင်အစ္စရေးကာကွယ်ရေးဦးစီးချုပ်ဟောင်းဘယ်နီဂန်စ်ရဲ့အဖြူနဲ့အပြာပါတီကအသာရနေတယ်လို့ဆိုနေပါတယ်။ဒါပေမဲ့လည်းအမတ်နေရာ120ရှိတဲ့အစ္စရေးလွှတ်တော်မှာဘယ်ပါတီကမှနေရာအများစုကိုနိုင်တာမရှိဘဲဖြစ်နေပါတယ်။ပါတီတွေချင်းချင်းစုစည်းပြီးတော့ညွန်ပေါင်းဖွဲ့မဲ့သဘောရှိနေတာပါ။လက်ရှိဝန်ကြီးချုပ်ဘင်ဂျမင်နာတာယာဟုကအဂတိလိုက်စားမှုနဲ့ဆွဲချက်တွေတင်ခံထားရတဲ့ဆိုပေမဲ့လည်းဒီရွေးကောက်ပွဲမှာသူထပ်ပြီးတော့နိုင်ရလိမ့်မယ်လို့မျှော်လင့်နေတာပါ။ဒီအချိန်လေးပဲသူနိုင်မယ်ဆိုရင်တော့သူ့ရဲ့ဝန်ကြီးချုပ်သက်တမ်းက5ချိန်ဖြစ်လာတော့မှာပါ။ကာဇာနောက်ဖက်ကမ်းခြေဒေသမှာအစ္စရေးရဲ့နယ်မြေတိမ့်ပတ်မှုအခြေချမှုတွေကိုအခိုင်အမာဆက်ပြီးတော့လှုပ်ဆောင်သွားမယ်အကြောင်းရွေးကောက်ပွဲမတိုင်ခင်မှာဝန်ကြီးချုပ်နတရာဦးကပြောဆိုနေခဲ့တာပါ။ဒီလိုမှဆိုလို့ရှိရင်လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်မှုအခွင့်အလမ်းတွေကအဆုံးသတ်သွားနိုင်ပါလေ။နတရာဦးရဲ့ဂရီပေးပြောဆိုချက်တွေကတာဝန်မဲ့ရကြတယ်လို့သူရဲ့ပြန်ပက်ဖြစ်တဲ့ဘန်ဒီကန်စ်ကဝေဖန်ပါလေ။အစ္စရေးအနေနဲ့အဆုံးအောင်လမ်းကြောင်းကိုရွေးမလား။မျှော်လင့်ချက်ရှိပြီးတော့အဆက်ဆက်ရှိရှိပေါင်းစည်းညီညွတ်တဲ့လမ်းကြောင်းကိုရွေးမလားဆိုတာဆုံးဖြတ်မဲ့အချိန်ရောက်ပြီလို့ဘန်ဒီကန်စ်ကဆိုပါတယ်။နောက်ပြီးတော့နတ်တာဟုခါအနာဆုံးရမယ်ချင်းရောက်ပြီလို့လည်းပြောနေပါတယ်။အခုတော့ဒီရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာနတ်တာဟုခါရောဂန်စ်ကရောသူတို့ကိုထောက်ခံအားပေးတဲ့သူတွေနဲ့တွေ့ဆုံပြီးတော့ကျေးဇူးတင်ကြောင်းပြောဆိုနေတာတွေကိုရုပ်မြင့်တန်ကြားတွေမှာထုတ်လင့်ပြသနေပါတယ်။